ပါကစ္စတန်ဝန်ကြီးချုပ်သည့်အီမရန်ခန်ကအချင်းပြတ်ခြားဆားမှုတိုက်ဖြစ်ရေးနိုင်ငံစီးပွားရေးအကြမ်းတည်းဆိုင်နေတာကိုဖြေရှင်းဖို့အစိုးရသုံးစီဖျက်တောက်ရေးတွေပါအဝင်ပြုပြင်ပြောင်းလဲဆိုင်ရာကြေပြန့်တဲ့အစီအစဉ်တွေကိုတနင်္ဂနွေနေ့ညကတနိုင်ငံလုံးကိုပြောတဲ့ပထမဆုံးမိန့်ခွန်းထဲမှာခြားပြပြောဆိုသွားပါတယ်။နာမည်ကျော်ခရစ်ကက်အားကစားသမားဘောကနေနိုင်ငံရေးကောင်းဆောင်ဖြစ်လာသူအသက်65နှစ်အရွယ်ခန်ဟာဝန်ကြီးချုပ်ဖြစ်ကျန်းသစ္စာကျင်းဆိုပြီးနောက်တည့်မှာပဲတနိုင်ငံလုံးကိုမိန့်ခွန်းပြောတာပါ။စီးပွားရေးအကြမ်းတည်းရောပါသက်သာစေဖို့နဲ့ပြည်ပကျွေးမီဒေါ်လာ65ဘီလီယံလောက်တင်နေတာကိုဖြေရှင်းရေးချိုးချံချွေတာတဲ့အစီအစဉ်တွေကိုသူရဲ့ပါကစ္စတန်ထရီအိုင်အင်ဆက် PDI ပါတီဦးဆောင်တဲ့ညွန်မောင်းအစိုးရကချမှတ်လို့ဆောင်သွားမယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။ဝန်ကြီးချုပ်အိမ်တော်မှာဝန်ထမ်း920ကျော်ခန့်ထားတယ်ဆိုတာရှက်ဖို့ကောင်းပါတယ်။မော်တော်ကားအစီး80ရှိပြီးအဲ့ဒီအထက်က33စင်းဟာကြီးကားကားတွေဖြစ်တယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။ဝန်ထမ်း2ယောက်နဲ့ကားနှစ်စီးပဲသူဆက်ထားမှာဖြစ်ပြီးကျန်တဲ့ကားတွေကိုလေလံတင်ပြီးတော့ရတဲ့ငွေကိုနိုင်ငံတော်ဗန္ဓာငွေဖြစ်အပ်ထားမယ်လို့ပြောပါတယ်။အစ္စလာမဘတ်မြို့တော်မှာရှိတဲ့နန်းတော်တဖွဲ့ဝန်ကြီးချုပ်အိမ်တော်ဝင်တဲ့ကအိမ်ငယ်လေးတစ်လုံးမှာပဲသူနေပြီးကျန်တဲ့နေရာတွေကိုကမ္ဘာအဆင့်မီသုတေသနတက္ကသိုလ်တခုတည်ဆောက်ဖို့အသုံးပြုသွားမယ်လို့လည်းဝန်ကြီးချုပ်ခန်းကပြောပါတယ်။